ဇင်ဘာဝေသမ္မတဟောင်းရောဘတ်မူဂါဘီနဲ့သမ္မတကရိုဟောင်းဂရိတ်မူဂါဘီတို့ကိုအပြစ်ပေးအရေးယူမခံရအောင်လူငင်းချမ်းသာဝင်ပြေးလိုက်ကြောင်းအနာရစနုပီအက်ဖ်ပါတီတာဝန်ရှိသူတူနဲ့ဟာရီမျိုးရောကသတင်းတော်တွေကဗီဒီယိုကိုတီဗီပြောဆိုလိုက်ကြပါတယ်နှစ်ပေါင်း39နှစ်ကြာတိုက်ပြည်ကိုအုပ်ချုပ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပဲယာရုကစင်ပေးခဲ့ရတဲ့အထိဖိအားပေးခံခဲ့ရတဲ့ဇင်ဘာဝေစစ်တပ်ကဗိုလ်ချုပ်တွေနိုင်ငံရေးကောင်ဆောင်တွေနဲ့မူဂါဘီစစ်ဆင်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာပဲသဘောတူညီချက်ရရှိသွားတာဖြစ်ပါတယ်အသက်93နှစ်အရွယ်မူဂါဘီကသူ့သမီးအောင်အမဆန်မန်နာကာကိုဒီလနိုဝင်ဘာလ5ရက်နေ့မှာယာရုကဖယ်ရှားခဲ့ပြီးသူ့နေရာမှာဇနီးပြည်သူကိုအစားထိုးခန့်အပ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲစစ်တပ်ကအာဏာသိမ်းဖယ်ရှားလိုက်တာပါသူ့သမီးအောင်မန်နာကာကတော့သမနာတစ်ဖြစ်မနက်ဖြန်တောက်ကြနေမှာတရားဝင်ကျန်းသက်စာချိန်ဆမှာဖြစ်ပါတယ်ယာရုကဖယ်ရှားခံခဲ့ရပြီးတဲ့နောက်ချက်ချင်းနိုင်ငံကနေထွက်ခွာသွားတဲ့သူ့သမီးအောင်ကတော့ဇင်ဘာဝေကိုမနေ့တုန်းကပဲပြန်ရောက်လာခဲ့ပြီးညီညွတ်ညွတ်နဲ့တိုက်ပြည်ထိုးထွက်လာစေဖို့ပြည်သူလူထုအတွက်အမှုထမ်းမဲ့ကြောင်းကြေညာပြောကြားသွားခဲ့တာပါဒါပေမဲ့လည်းနှစ်ပေါင်း39နှစ်ကြာတိုက်ပြည်ကိုအုပ်ချုပ်ခဲ့တဲ့မူဂါဘီနဲ့လက်တွဲလှုပ်လှုပ်ခဲ့မှုတွေသူ့သမီးအောင်အနေနဲ့အပြောင်းအလဲတွေဘလောက်ထိဆောင်ကျဉ်ပေးနိုင်မလဲဆိုတဲ့အပေါ်မှာတနည်းအမြင်တွေလည်းရှိနေကြတာပါယာရုကနှုတ်ထွက်သွားတဲ့မူဂါဘီကပရိရှားကိုလိုနီလောက်ကလွတ်လပ်ရခဲ့တဲ့1980ပြည်နှစ်ကလေးကဇင်ဘာဝေနိုင်ငံမှာတနအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်